ဒီကင်မျိုးသားညီလာခံမှာကင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းလည်းတက်ရောက်ကြရလို့သိရပါတယ်ရှင်။ငင်းငင်းနဲ့ပတ်သက်ပြီးတော့ဘာတွေများဆွေးနွေးပြကြလဲရှင်
။အဲ့တော့ဒီငင်းငင်းရဲ့နဲ့ပတ်သက်လို့ကတော့ကျမတို့ပုတ်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းငင်းငင်းကြီးနောက်တစ်ခါကရင်လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆွေးရစစ်တပ်နဲ့ပေါ့နော်ငင်းငင်းကြီးအဲ့နှစ်ခုကိုဥတီဗီဆွေးနွေးကြတာပေါ့လေ။အဲ့ဒီလိုကရင်မှာလက်နက်ကိုင်အဖွဲ့အစည်းလေးတွေကလည်းညားတယ်။အဲ့တို့အချင်းချင်းလည်းစီယုံညီညွတ်ရေးကိုဆွေးနွေးပါတယ်ငင်းငင်းကြီးကို။အဲ့တော့တို့မှလည်းအဖွဲ့အစည်းလေးတွေဖွဲ့ထားပြီးတော့တို့ငင်းငင်းကြီးအတွက်လုပ်တယ်။ဒါပေမဲ့လည်းရုံးကန်နေရတဲ့အချိန်ပြုမြင်ပြောင်းလဲဖို့အတွက်ပြုလုပ်နေရတဲ့အချိန်ဖြစ်တဲ့အတွက်ကြားကာလဖြစ်နေတဲ့အတွက်ဒီစ조사နေတဲ့ဘက်ကလည်း조사သလိုတစ်ဖက်ကလည်းနည်းနည်းအပြည့်အမောက်သဘောမျိုးသို့မဟုတ်တယောက်နဲ့တယောက် misunderstanding သဘောမျိုးလေးတွေရရှိနေတော့ချက်ချင်းကြီးတော့မရသေးဘူးပေါ့
ဒီအကျိုးညီလာခံကနေပြီးတော့ငင်းငင်းနဲ့ပတ်သက်တဲ့မူပေါင်းတွေရောချမှတ်နိုင်ခဲ့လားရှင်
မူပေါင်းကအန်တီတို့ဒီငင်းငင်းရေးမူပေါင်းမဟုတ်ဘူး political dialogue လုပ်တဲ့အခါမှာပြောဆိုရမယ့်မူပေါင်းလေးတွေပေါ့အဲ့ဒါတွေကတော့ကရင်ပါတီတွေကလည်းဆွဲထားပြီးသားရှိပါတယ် civil society ဒီဘက်ကတော့အခုတည်းကတော့မဆွဲရသေးဘူးသူတို့ဆွဲဖို့စ조사နေတာရှိတယ်တကယ်လို့ NGO ဆိုပြီးလို့ရှိရင်ဖြစ်ပေါ်လာမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးမူပေါင်းတွေအတွက်ကတော့ပြင်ဆင်ထားမှုတွေရှိပါတယ်သူတို့ပါသူတို့အဖွဲ့အစည်းတွေနဲ့ဆွဲထားပြီးသားရှိပါတယ်
အစိုးရနဲ့လှုပ်ဆောင်နေတဲ့အပြစ်ခက်ရစဲရေးအကျိုးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ဒီညီလာခံကိုတက်ရောက်လာတဲ့ကရင်လက်နက်ကိုင်အဖွဲ့အစည်းတွေကရောဘယ်လိုသဘောထားတွေရှိကြလဲရှင်
အဲသူတို့ကလည်းသဘောတူပါတယ်အဲ့ဒါကတော့ဒီ peace process ကိုသွားမယ်ဆိုလို့ရှိရင်ဒီလုပ်ငန်းတွေဟာလုပ်ကိုလုပ်ရမယ်လုပ်ငန်းတွေဖြစ်တဲ့အတွက်အလီရောလက်မှတ်ရေးထိုးခဲ့ပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေရဲ့ KNU ရဲ့နော်ဦးစည်းဦးဆောင်ဖြစ်တဲ့မတူစိဖို့ပေါ်တိုင်းနဲ့တက်ရောက်လာတယ်ကျန်တဲ့ကရင်လက်နက်ကိုင်အဖွဲ့အစည်းတစ်ခုကလည်းလက်မှတ်ထိုးခဲ့ပါတယ်ဒါတွေကတော့သဘောတူပါပဲ
အခုအကျိုးညီလာခံကနေပြီးတော့ဘယ်လိုသဘောထားတွေထုတ်ပြန်သွားဖို့ရှိလဲရှင်
အော်သဘောထားတွေထုတ်ပြန်ထားတယ်အကျိုးညီလာခံတွေကရင်တစ်မျိုးသားလုံးနဲ့သက်ဆိုင်သည့်နိုင်ငံရေးလူမှုရေးစီးပွားရေးကျန်းမာရေးပညာရေးနှင့်မျိုးနွယ်စုဆိုင်ရာစသည့်စာရမ်းများကျင်းပဆွေးနွေးခဲ့ကြပါသည်ငင်းငင်းရေးပေါ်ဆောင်မှုဆိုင်ရာကိစ္စများကိုလည်းဆွေးနွေးခဲ့ကြရာတွင်လက်တလောကျင်းပြင်းနဲ့အတွင်ဖြစ်ပေါ်နေသောပြစ်ခတ်တိုက်ခိုက်မှုများသည့်ငင်းငင်းရေးဖြစ်စဉ်ကိုထိခိုက်မှုဖြစ်စဉ်ကိုစိုးရိမ်ပူပန်ကြပါသဖြင့်ငင်းငင်းရေးရှေ့ဆက်ခီးစဉ်တွင်နှစ်ဦးနှစ်ဖက်ရှိကောင်းဆောင်များမှပြစ်ခတ်တိုက်ခိုက်မှုများကိုရက်ဆိုင်ပေးပါရန်မေတ္တာရက်ခံစာများပေးပို့ခဲ့ပါသည်စစ်မှန်ခိုင်မြဲသောငင်းငင်းရေးတည်ဆောက်နိုင်ရေးအတွက်လည်းဒီဇိုင်းမမတ်ပတ်မှုဆောင်ရွက်သွားမည
်ဒီညီလာခံကနေပြီးတော့မကြခင်ကျင်းပမဲ့ကရင်မျိုးသားညီလာခံမှာဆွေးနွေးမဲ့အကြောင်းအရာတွေကိုသတ်မှတ်နိုင်ခဲ့လားရှင်
အကျိုးညီလာခံမှာကအနေတော်အခုလူတို့ကိုချပြတာမပြည့်စုံသေးဘူးလူတို့ဘက်ကနေပြန်ဆွေးနွေးတာတွေရှိတယ်အဲ့ဒါတွေကိုပြန်ပြီးအလုပ်လုပ်ကြအောင်မယ် working group တွေကနေပြန်လုပ်လို့ရမယ်အလုပ်လုပ်လို့ပြီးတော့မှနောက်ထပ်ဒီကြားထဲမှာစီဝေးလေးတွေ meeting လေးတွေလုပ်ပြီးတော့ကိုယ်ပိုင်းနဲ့ကိုဆွေးနွေးကြမယ်ထပ်ဖြည့်ကြမယ်ပြီးတော့မှညီလာခံကြီးကိုကျင်းပမှာဖြစ်ပါတယ်ညီလာခံကြီးမှာတော့အန်တီတို့တင်ပြထားတဲ့အရာတွေကိုဆုံးဖြတ်ချက်ပေးရုံပဲဆက်ပြီးတော့ဖြည့်ဆွက်ကြတို့ဒါတို့မပြင်ဆင်တာတို့မပြုတ်လောက်တော့ပါဘူး
အဲ့ဒီကရင်မျိုးသားညီလာခံကိုရောဘယ်အချိန်လောက်ကျင်းပနိုင်မယ်လို့ရက်သတ်မှတ်လိုက်ပြီလားရှင်
အော်ရမတ်တမတ်သိပါဘူးအန်တီတို့အခုဒီကြားထဲမှာအစင်းစင်းပြုတ်လောက်သွားပြီလို့အားလုံးပြည့်စုံပြီလို့ယူဆတဲ့အချိန်ကျော်အန်တီတို့ကရှင်းနှစ်နှစ်ဦးကိုမှန်းထားပါတယ်
အချုပ်သဘောအရပြောမယ်ဆိုလို့ရှိရင်ဒီကင်မျိုးသားအကျိုးညီလာခံကနေပြီးတော့ပေါ့နော်ကင်ရင်တိုင်းရင်းသားတွေအားလုံးအတွက်ဘလို့အကြောင်းအရာအချက်လက်တွေကိုဖော်ဆောင်နိုင်မလဲရှင်
။အော်ညီလာခံအတွင်းမှာတော့ဟိုနည်းနည်းကျမတို့တင်ပြတာလေးတွေနည်းနည်းငင်းခုန်တာလေးတော့ရှိတာပေါ့လေ။ဒါမဲ့အားလုံးအောင်မြင်မြင်ပြီးမြောက်ပါတယ်။ဟိုအငင်းခုန်လေးတွေကတော့ဒါဘယ်မှမဆိုရှိတာပဲလေ။ positively ပြီးမြောက်အောင်မြင်သွားတယ်လို့ပဲပြောရပါမယ်။
အခုလိုဖြစ်ကြပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင်
။အတေးကလည်းအများကြီးကျေးဇူးတင်ပါတယ်။